ရောမတပ်ခအီယူကနေဒီလိုနိုင်ငံထုတ်ထွက်မဲ့ကိစ္စကိုလူမှုဆန္ဒခံယူပွဲတစ်ခုပြန်လုပ်ဖို့တောင်းဆိုပြီးစင်နီကလူထောင်ပေါင်းများစွာလန်ဒန်မြို့လယ်ပေါ်မှာခြေတက်ဆန္ဒပြကြပါတယ်။ဒီတိမ်ထုတ်ထွက်ရေးအတွက်အစိုးရနဲ့အီယူကြားသဘောတူညီချက်မှာလူမှုသဘောထားအမြင်ပါဝင်ခွင့်ရရေးဆန္ဒပြပွဲစီစဉ်တွေကတောင်းဆိုကြတာပါ2016ခုနှစ်ကလုပ်တဲ့လူမှုဆန္ဒခံယူပွဲမှာထောက်ခံတဲ့အများစုနဲ့နှုတ်ထွက်ရေးအတည်ပြုထားပြီးမယ်လေအဲ့ဒီအချိန်ကလေးကဆိုရင်နှုတ်ထွက်တဲ့အတွက်ဆုံးရှုံးနေတာမဲ့ငွေကြေးပိုင်းနဲ့စုံထုံးမှုဆိုင်ရာအချက်လက်အစ်စ်တွေထွက်လာတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်ဆန္ဒပြပွဲမှာပါဝင်တဲ့ပြည်ထောင်နိုင်ငံတဝန်းကတက်ကြွလှုပ်ရှားသူထောင်ပေါင်းများစွာကိုဗတ်စကားအစီ150လောက်နဲ့လန်ဒန်မြို့ကိုပို့ပေးခဲ့ပြီးပါဝင်သူ9သိန်းကျော်တယ်လို့ပွဲအစီအစဉ်သူတွေကခန့်မှန်းပါတယ်ဒီတင်ဦးကြီးချုပ်ထရီဇာမေကတော့လူမှုဆန္ဒခံယူပွဲထပ်လုပ်ဖို့ကိစ္စကိုပယ်ချထားပါတယ်ပြည်ထောင်နိုင်ငံဟာ2019ခုနှစ်မလ29ရက်နေ့မှာ EU ကနေခွဲထွက်ဖို့ရည်တမ်းမှတ်ထားပြီးနဲ့နှုတ်ထွက်ရေးဆိုင်ရာစစ်ဆေးညှိနှိုင်းတာတွေမှာသဘောတူညီချက်မရပဲဖြစ်နေတာပါအထူးသဖြင့်အိုင်ယာလန်တမန်နိုင်ငံနဲ့မြောက်ပိုင်းအိုင်ယာလန်အကြားအနာဂတ်မှာဖြစ်လာမယ့်နေဆက်ကိုတတ်မှတ်တဲ့ပေါ်ညှိနှိုင်းလို့မရသေးပါဘူးအဲ့ဒီနေဆက်ဟာ EU တွေကနေပြည်ထောင်နှုတ်ထွက်ပြီးတဲ့နောက် EU နဲ့ United Kingdom အကြားကုန်းပိုင်းနယ်နိမိတ်ထိစပ်တဲ့တခုတည်းသောနေရာဖြစ်လာမှာပါအိုင်ယာလန်တမန်နိုင်ငံက EU ကိုဖွဲ့ဝင်ဖြစ်ပြီးမြောက်ပိုင်းအိုင်ယာလန်ကတော့ UK ထဲမှာပါနေတာကြောင့်ဖြစ်ပါတယ်